ီသတင်းပါပြည်တယ်လို့ဒိဗေရတဲ့ run ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဆုံးတင်ပြပေးမယ့် idiom အသုံးကတော့
runs in the blood
ဖြစ်ပါတယ်စာလုံးပေါင်းက runs runs ကအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဒီနေရာမှာစီးဆင်းတယ်လို့ဒိဗေရပါတယ် in in ကအထဲမှာ blood blood ကသွေးလို့ဖြစ်ပြီးစုစုခုရဲ့ဓာတ်ရိုက်ဒိဗေကတော့သွေးထဲမှာစီးနေတာဖြစ်ပါတယ်idiom ဆိုရဲသူ right ဒီပဲကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းမျိုးရိုးလိုက်ဖြစ်တာသွေးထဲပါနေတာပြီးစားကပါနေတယ်ဆိုတဲ့အတုံးလုံးနဲ့တူတယ်လို့ဆိုရမှာပါဒီနေရာမှာ blood အစားမိသားစုလို့ဒီပြရတဲ့ family ကိုအစားထိုးပြီးတော့လေ runs in the family လို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ high blood pressure runs in our family so we have to be carefulto eat less salty food and exercise regularly
ကျွန်တော်တို့မျိုးရိုးတွေမှာသွေးလို့ရှိတယ်ဒါကြောင့်ကျွန်တော်တို့အစားအသောက်ကိုသတိထားရမယ်အငန်းလျှော့စားရမယ်လေ့ကျင့်ခန်းလည်းမှန်မှန်လုပ်ရမယ်လို့ဓိဝင်ရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ High blood pressure runs in our family so we have to be careful to eat less salty food and exercise regularly
ကိုဒုတိယတင်ပြပေးမယ် idiom အသုံးကတော့
To run amok?
ဖြစ်ပါလေ။စာလုံးပေါင်းက RUN run ကပြေးတာ AMOK amok ကဒီနေရာမှာမလေးရှားစကားကဆင်းသက်လာပြီးဒေါသကြီးလွန်းလို့စိတ်မထိန်နိုင်ပဲထင်ရဆိုင်တောင်းကြတာမျိုးကိုဆိုတာဖြစ်ပါလေ။အင်္ဂလိပ်ဘာသာစကားမှာနိုင်ငံခြားဘာသာစကားတွေကနေ loan words ဆိုတဲ့အငှားပြုထားတဲ့ဝေါ်ဟာရတွေရှိပါတယ်။ဒါဟာအဲ့ဒီစကားလုံးတစ်လုံးဖြစ်ပါတယ်။နောက်ပိုင်း British colony ဖြစ်တဲ့အိန္ဒိယမှာလည်းဒီအသုံးကိုဆက်သုံးလာဒီစင်မုံယိုပြီးမြင်းမြင်းတပြကိုလိုက်ဖြက်စီးနေတာကိုလေ The elephant has run amok လို့ပြောလို့ရပါတယ်သူတပြင်းအာရှဝေါ်ဟာရကိုအခြေခံတဲ့ဒီအသုံးကိုကိုလိုနီခေတ်ကဝတ္ထုဆောင်ပါတွေကြပြတွေမှာရေးသားကြတာတွေ့ရပါတယ်နောက်ပိုင်းနေစဉ်ဘဝတွေမှာတော့လူတွေဗျံပဒါရှောက်ရမ်းနေတာကိုရည်ညွှန်းသုံးတယ်လို့စနစ်တစ်ခုဟာဖြစ်ချင်းဟာဖြစ်နေရင်လေrun amok ye lu tin sa thong ma de di thong ne pat de lu George Cooper pi de u ma ko le la chi cha ya aw ba
when his client was refused bail by the court the lawyer said the justice system has run amok
tu mu de go tia yong ga a ma khan pe bu nyin su lai de twe chang shi ni phit tu ga tia yi sni ha phit chin ya phit ni bi lu pyo lai de lu de be ya ba de George Cooper de uma ko naw takaw lila chi cha ya aw ma
When his client was refused bail by the court the lawyer said the justice system has run amok
ku naw sun tin pya pe me idiom a thong ga raw
run for the money
phit par de UN run ga pi da FOR ga atwe MONEY money ga ngwe lo lon kaw de be ya bi sa khu khu ye dai yai de be ga raw ngwe atwe pi khain na phit par de idiom ဆိုရဲသူကအဓိပ္ပာယ်မှာတော့အဓိပ္ပာယ်နှမျိုးရှိပါတယ်ပထမအဓိပ္ပာယ်ကတော့ကိုပေးတာတဲ့ပြန်ရတာကတန်တဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I am lucky this week the stock market was strong so I ran for my money in the stock
ဒီတိမ်ပါကျွန်တော်ကန်ကောက်နေလေ stock ဈေးကွက်ကလည်းအကောက်နေကျွန်တော် stock လေရင်းနှီးမြှုပ်နှံထားတာရင်းနှီးမြှုပ်နှံရကျိုးမြတ်သွားတယ်လို့ထိပေရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I am lucky this week the stock market was strong so I ran for my money in the stock
ဒုတိယအထိပေဖြစ်တယ်ပြိုင်းနေတဲ့နေရာမှာကိုပြိုင်ပဲနဲ့အခြေအနေဖြစ်ရတယ်သူနဲ့လိုက်မိအောင်မင်းကြိုးစားရတယ်ဆိုတဲ့အခြေအနေမျိုးဆိုရင်လေ run for the money ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ချော်ဆိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a run for his money playing cards with Tom. He's lucky he got back the money he was losing at first.
John ကတော်မနဲ့ဖဲကစားတာမနည်းနိုင်အောင်ကစားလိုက်ရတယ်။သူကံကောင်းလို့အစောပိုင်းမှာရှုံးထားတဲ့ငွေပြန်အနိုင်ကစားနိုင်ခဲ့တယ်လို့ဒီပင်ရပါတယ်။ချော်ဆိုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John got a run for his money playing cards with Tom. He's lucky he got back the money he was losing at first.
ဒီတိမ်ပါ run ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
runs in the blood, run amok, run for the money.
တို့ဖြစ်ကြပါတယ်။နောက်တိမ်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။